ပမော်နဲ့ကိုဇွဲမောင်တို့ဟာဒီကုမ္ပဏီမှာအနည်းဆုံးလုံတက်နှစ်နှစ်ထက်ရှိသူတွေဖြစ်ပြီးမနေ့ကတော့လုပ်ငန်းခွင်မှာအစစ်ရီထိလို့မျက်လုံးနဲ့ခြေထောက်တို့မှာထိကြိုက်တရားရခဲ့တာပါအစစ်ပါတဲ့ရေပိုက်ဖွင့်ရမှာထိကြိုက်ခဲ့ကြတာဖြစ်ပြီးတလကျော်လောက်အနားယူဖို့ဆရာဝန်တွေကပြောတဲ့အကြောင်းခြေထောက်တရားရခဲ့တဲ့ဥပမော်ရဲ့မိသားစုဝင်ဖြစ်တဲ့ကိုဇော်မျိုးထွန်းကပြောပါတယ
်ဆရာဝန်ရဲ့ပြောချက်ကတော့တလကျော်လောက်နားရမယ်တလကျော်လောက်နားရမယ်အထဲမှာဥမာကျွန်တော်တို့ကဟုတ်ကဲ့ကျလေးတို့အန်လီတို့ရှိရလေမလာလာနဲ့ခွင့်ပြင်မလားဘာဖြစ်မလဲဆိုတော့ကျွန်တော်တို့တစ်ချက်စောင့်ကြည့်ရအောင်အဲ့ဒါတော့ကျွန်တော်၄၅ရက်ပြင်မှာပဲကုမ္ပဏီရဲ့အနေအထားကိုကျွန်တော်တို့စောင့်ကြည့်ရအောင်တကယ်တမ်းကျတော့ကျွန်တော်တို့ကအင်တာနက်မှာဖြစ်တဲ့တို့ကလုံးဝဘူးကျွန်တော်တို့ကဒါကုမ္ပဏီရောက်တာဝန်မှုယူကြည့်ရအောင်အခုကကျတော့ဥပမော်နဲ့အခုဇေနောမောင်ကျတော့ကျွန်တော်စောင့်ကြည့်ရအောင်ကုမ္ပဏီဘက်ကတုံ့ပြန်လာမျိုးပါ냐အရေးယူတာမျိုးတော့မရှိသေးဘူးနားပြီလို့ကုမ္ပဏီဘက်ကကျွန်တော်တုံ့ပြန်လာမှာမျိုးကတော့အဲ့ဒါတော့ကျွန်တော်စောင့်ကြည့်ရအောင
်လက်တလုံးမှာတော့သူတို့နှစ်ယောက်ဟာမိုက်စိယုံမှာစိတ်ကုနေပါတယ်လုပ်ငန်းကိုအတွင်းအခုလိုထိခိုက်မှုဖြစ်ပေါ်တဲ့အခါမျိုးတွေမှာကုမ္ပဏီဘက်ကစုံစမ်းစစ်ဆေးတာတွေရှိပြီးအလုပ်သမားမှောင်ယွင်းမှုဆိုရင်လုံတက်လျှော့တာလဆာလျှော့တာတွေလုပ်လို့ရှိတယ်လို့လည်းကိုစော်မျိုးထွန်းကပြောပါတယ်ဒါနဲ့ပတ်သက်လို့မြမရက်စီကုမ္ပဏီကအထွေထွေမန်နေဂျာဖြစ်တဲ့ဦးအောင်လွန်မြင့်ကို RFA ကဆက်သွယ်မေးမြန်းရမှာဒီထိခိုက်မှုကိုစုံစမ်းစစ်ဆေးရအောင်မှာဖြစ်တဲ့အတွက်လက်တလောပြောလို့မရသေးဘူးလို့ပြောပါတယ်
ကျွန်တော်တို့ဝန်ထမ်းတွေကတော့လူမှုရေးလူမှုပုံရိပ်ဖြစ်တဲ့အတွက်လူမှုပုံရိပ်အရာကျွန်တော်တို့ကကျင်းနာကြည့်ရေးကုလသမဂ္ဂရေးရအောင်လုပ်ပြီးမှာပါဒါသူတို့အစ်စ်နဲ့ချေသွားတယ်သူတို့မှတာဝန်ရှိတယ်ဆိုတာကျွန်တော်တို့ကစစ်ကြည့်ရပါတယ်ဆိုတော့စစ်ပါကောင်မှာစစ်ပါကောင်မှာတာဝန်ရှိလားအလုပ်လုပ်တဲ့သူကိုနိုင်ကိုကပဲသူကိုနိုင်ကဒါတတ်မှတ်ထားတဲ့ဒီဘေးအနေကင်းရှင်းရေးဒီလိုက်နာမဲ့ကိစ္စတွေကိုလိုက်နာတဲ့ဒါတွေကပြန်ပြီးတော့ဟိုစစ်ကြည့်ပါတယ်စစ်ကြည့်တဲ့နေရာမှာကျွန်တော်တို့ကအဖြစ်ပေးရေးယူခြင်းနဲ့နောက်ထပ်တံမိုးမဖြစ်ပါအောင်ဘယ်လိုကာကွယ်စောင့်ရှောက်မလဲဆိုတဲ့ဥတည်ချက်လည်းရှိပါတယ်။ဒီပေးခြင်းနဲ့ဖြစ်တာမဟုတ်ပါဘူး။နောက်ထပ်ဖြစ်ပါအောင်ဘယ်လိုကာကွယ်စောင့်ရှောက်မလဲဘယ်လိုမှတာဝန်ရှိတယ်။တာဝန်ရှိတဲ့ပုံမှာပဲကျွန်တော်တို့ကရေးယူရအဖြစ်ပေးရတဲ့ရေးယူတခြားစီပါ
။ဒီကုမ္ပဏီမှာအခြေခံလုပ်သမားအဖွဲ့အဖွဲ့စည်းထားပါတယ်။အလုပ်သမားတွေဘက်ကနင့်နာမှုတွေရှိရင်ကုမ္ပဏီနဲ့ညှိနှိုင်းပေးတာတွေလုပ်ပေးတယ်လို့အခြေခံလုပ်သမားအဖွဲ့ရဲ့ဥက္ကဋ္ဌဦးတောင်းညွန့်ကပြောပါတယ်
။ဖြစ်တာတွေရောရှိတာပေါ့ဗျာ။ဒီလိုပဲစာဖြစ်ကြတာပေါ့။ဖြစ်အောင်လေကြိုတင်ကဝင်ဖို့သူတွေထပ်ပြောတယ်ပြောကြတယ်အဲပြောတဲ့ကြားရည်ကညီမတစ်ခါတလေဖြစ်သွားကြဖြစ်သွားကြရင်လည်းဥပဒေနဲ့အညီဖြစ်ရှင်းနေလို့ဒါကတော့ကျွန်တော်တို့ကဆောဆန်းတမဆောင်ရွက်ပါလေအဲ့လိုဖြစ်လာလို့တရားဝင်ကျွန်တော်တို့ပြောလာတာရှိတာပြီဆိုရင်တော့အဲ့ဒါကိုကျွန်တော်တို့ကအပြည့်ဝပြည့်အကျိုးခံစားဖို့ရအောင်ဝိုင်းဝန်းဆောင်ရွက်ပေးပါလေစီရင်ပေးပါလေဒီစီရင်ပေးမှုတဲ့ကာရကတွေလည်းတော်လေးခုလောက်ရှိပါတယ်အခုဒီဆိုကျွန်တော်တို့ရှိဖို့အဲ့မပြေလည်လို့ပါဆိုပြီးတော့ရောက်လာတာဒီတော့အဲ့ဒီ decision နဲ့ပတ်သက်ပြီးတော့ရောက်လာတဲ့သဘောကမရှိသေးပါဘူးဗျ
ဒီကုမ္ပဏီမှာမြန်မာအလုပ်သမား2000ကျော်လုပ်ကင်နေတာဖြစ်ပါတယ်ရှင်ကျွန်မက K မနေဝက်မှာ